Solar Impulse 2 လေယာဉ်ဟာနေအောင်ကြီးဆွဲရင်သုံးပြီးကမ္ဘာကိုပတ်တဲ့ပထမဆုံးလေယာဉ်ဖြစ်လာပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကကီလိုမီတာ 4,000 ခန့်ကိုစတင်ခဲ့တဲ့အဘူဒါဘီမြို့ကို Solar Impulse 2 လေယာဉ်ဒီကနေ့မှပြန်လည်ဆင်းသက်နိုင်ခဲ့ပါတယ်။နေအောင်ကြီးဆွဲရင်သုံးလေယာဉ်ဟာလောင်စာဆီတစ်စက်မှမတုံးပဲကမ္ဘာတဝက်116ခုကိုအရောက်သွားနိုင်ခဲ့ပါတယ်။ပြည်သူလူထုတွေ Corporation ကြီးတွေနဲ့အစိုးရတွေအနေနဲ့ဒီလိုမျိုးပြည်နိုင်ခြေရှိတဲ့ဘလုံနေရာမျိုးမှမဆိုအလားတူအသုံးချခြင်းစိတ်ရှိလာအောင်ဆက်လက်တိုက်တွန်းဖို့လည်းရည်ရွယ်ထားတယ်လို့ Solar Impulse ဥက္ကဋ္ဌလည်းဖြစ်လေယာဉ်မှုလည်းဖြစ်သူဘတ်ထရန်ပစ်ကတ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဘူဒါဘီမြို့ကိုလေယာဉ်ဆင်းသက်ချိန်မှာတော့အခြားလေယာဉ်မောင်းတဦးဖြစ်သူအန်ဒရီဘုတ်ပါကနဲ့အတူလူတော်များများလည်းစိတ်လှုပ်ရှားစွာနဲ့စောင့်ကြိုနှုတ်ဆက်ပါတယ်ကာစီအလေးချိန်ထဲအနှဲငယ်တာပို့တဲ့ Solar Impulse 2လေယာဉ်ရဲ့အတောင်ပံနှစ်ဖက်ထိပ်အကွာဝေးကတော့ Boeing 747လေယာဉ်ပြန်အတောင်ပံလောက်အကွာဝေးအထိကျယ်ပြန့်ပါတယ်နေအောင်ကြီးဆွဲရင်တို့မိနိုင်တဲ့ Solar Cell ပေါင်း18248ခုကနေရရှိတဲ့စွမ်းအင်နဲ့လေယာဉ်ပန်ကားလေးလုံးကိုလည်ပတ်စေတာဖြစ်ပြီးညဘက်မှာတော့ lithium polymer battery လေးလုံးကိုအသုံးပြုပြီးလေယာဉ်ကိုမောင်းနှင်မှာတဲ့82မီတာအရှိရှိတဲ့လေယာဉ်တောင်ပံပေါ်က solar cell တွေကနေမြောင်ကြီးစွမ်းအင်ကိုစုပ်ယူတာဖြစ်ပါတယ်ခင်ဗျာ